ရှမ်းပြည်နယ်အရှေ့မြောက်ဒေသမှာမြမတက်မတော်နယ်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့အကြားတိုက်ပွဲတွေသတင်းနှစ်ပတ်အကြာဖြစ်ပွားနေတဲ့မွန်ဂိုမျိုးကတပ်စခန်းတွေကိုမြမတက်မတော်ဘက်ကမနေ့ညနေပိုင်းမှာတော့ပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးဖြစ်ပါတယ်။မနေ့တုန်းကမွန်ဂိုမျိုးနယ်အတွင်းပစ်ခတ်တိုက်ခိုက်မှုတွေမှာအရက်သားတော်တော်များများထိခိုက်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ VOA သတင်းတောင်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တိုက်ပွဲတွေရက်တတ်နှစ်ပတ်ဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေသတွင်မြောက်ပိုင်းမဟာမိတ်တပ်တွေအနေနဲ့မွန်ဂိုတပ်စခန်းကနေဆုတ်ခွာခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘူမှုတာအကျော်ကအခုလိုပြောပါတယ
်ဆက်ပြီးလို့ရှိတော့မြန်မာတမတော်ကတော့ဆော့ဒီတိုင်းမှာပြန်မှသာမတင်လို့ပုံချတဲ့ဆက်မရတာဒီခက်မဲ့ဒီလောဆော့ဦးတွေဒီခက်မဲ့အဲ့တမှုမနေ့ကကျွန်တော်ဒီနေရာယူထားတဲ့မွန်ဂိုကနေကျွန်တော်တင်တဲ့ရှိခဲ့တယ်မြန်မာတမတော်ကသူတို့ကျင်ရတော့သူတို့ကကိုလုံးကထိတ်ဆုံးနေပြီလို့တော့သူတို့ကပြောတယ်
မြောက်ပိုင်းမဟာမိတ်တပ်တွေဖြစ်တဲ့ KIA, TNLA, MNDAA, AA ဖွဲ့တွေကနေမွန်ဂိုတပ်စခန်းကိုနိုဝင်ဘာလ20ရက်နေ့ကစပြီးဒီဇင်ဘာလ4ရက်နေ့ထိ14ရက်ကြာအင်အား3ဝိုင်းပါတိုက်ခိုက်ရာကနေအဆိုပါတပ်စခန်းကိုစစ်ကူပေးဖို့တွားရောက်တဲ့တပ်မတော်စစ်ကြောင်းတွေကထိုးပေါက်ကျော်လွှားပြီးမနေ့ညနေပိုင်းမှာမွန်ဂိုတပ်စခန်းနဲ့ပူးပေါင်းနိုင်တယ်လို့မွန်ဂိုမျိုးကလည်းထိန်းချုပ်ထားနိုင်ပြီလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်မနေ့ကမွန်ဂိုမျိုးတွင်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒေသခံတွေကလည်းထိခိုက်ဒေဆုံးမှုတွေများပြားခဲ့တယ်လို့မွန်ဂိုဒေသခံဦးတီတီနောင်လတ်ကပြောပါတယ
်။ရက်ကွက်6ရက်နဲ့9ရက်အဲဒီစုံလုံးအမီးချူလာခေါက်ပတိကျခိုးမီးခိုးနဲ့ဗာနဲ့ပြနေပါတယ်။ဒါနဲ့မနေ့ကတော့တောင်းလို့ရှိပေါ့။တောင်းလို့ရွာဘဲကအဲဒီပလောင်မီးခိုးရွာပေါ့။အဲဒီမှာစီကျန်တာဘုံကျဲတဲ့အချိန်မှာအဲဒီနှခါလာကျဲတယ်နှခါလာကျဲတော့အဲဒီဆိုင်6ရက်လောက်ဖြစ်သွားတယ်။အဲဒီမှာတယောက်တည်းဆုံးသွားတယ်။
ဒါအပြင်မွန်ဂိုမျိုးသွင်းတဲ့အနီးပတ်ဝန်းကျင်ရွာတွေကလည်းနေအိမ်တွေပျက်စီးမှုတွေရှိနေတယ်လို့လည်းဦးတီတီနောင်လတ်ကပြောပါတယ်။လက်ရှိမွန်ဂိုမျိုးသွင်းမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေတတ်ဆုတ်ခွာခဲ့လို့ပြစ်ခတ်တိုက်ခတ်မှုတွေငြိမ်သက်နေတယ်လို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်ကချင်လူလတ်ရေးတပ်မတော် KIA တန်းပလောင်မျိုးရလူမျိုးရေးတပ်မတော် TNLA ရခိုင်တပ်မတော် AA မြန်မာမျိုးရများဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကဖွဲ့စားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့နဲ့မြန်မာတပ်မတော်တို့ကြားမှာတရုတ်မြန်မာနယ်စပ်မူဆယ်ချူကုတ်ပန်ဆိုင်မွန်ဂိုဒေသတွင်ပိုက်ပွဲတွေဆက်စပ်ဖြစ်ပွားလာခဲ့တာပါမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့တွေအနေနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းတိုက်ပွဲပုံဖော်နေမှုနဲ့ပတ်သက်လို့ရှမ်းပြည်နယ်ရဲကဲခတ်သူဗီတုလွတ်တော်ကိုစလဲဟောင်းဦးရဲသွန်းကအခုလိုသုံးသပ်ထားပါတယ
်။ယာယီအားဖြင့်တော့ကမ္ဘောဒီးယားကတာကြီးရသွားတယ်လို့ပြောနိုင်တာပေါ့။မြောက်ပိုင်းမဟာမိတ်တိုင်းရင်းသားဖွဲ့တွေအနေနဲ့ကြတော့အဲ့ဒီဒေသကသူတို့ရဲ့အခြေခံဒေသမဟုတ်ဘူး။ကြောက်ကြားဒေသပဲ။ကြရတဲ့တာဖြစ်တဲ့အခါကျသူတို့ဟိုစုစည်းပြီးတော့ဒီတိုက်ပွဲဖော်လိုက်တဲ့ဟာသူကဘွယ်တို့ချင်းချောက်တခုသူတို့အနေနဲ့စွမ်းဆောင်ရည်ရှိတယ်ဂယူပြူလောက်တဲ့ဂယူဆိုင်လောက်တဲ့အင်အားရှိတယ်ဆိုတာကိုပြကျင်တဲ့ရည်ရဲကျနဲ့ပေါ်တာပေါ့အဓိကအားဖြင့်တော့သူတို့ကိုနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်တယောက်ခွင့်ရဖို့အတွက်လေးလေးစားစားတန်းတူညီတူသဘောထားပြီးတော့ဖိတ်ကြားခန့်ကျင်လို့သူတို့လုပ်တာပါပဲ
ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တောက်တာတင်မျိုးဝင်းဦးဆောင်နဲ့ပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်ဖွဲ့တွေနဲ့တွေ့ဆုံမှုအတွက်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ KIA, MNDAA, TNLA, AA ဖွဲ့တွေကိုတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကကူမင်းမျိုးကိုဖိတ်ခေါ်ခဲ့ပေမဲ့ကော်မရှင်ဘက်ကတပွဲချင်းစီတာတရားတွေ့ဆုံလို့ပြီးအစုဖွဲ့လိုက်တွေ့ဆုံဖို့ဆိုရင် MNDAA, AA, TNLA အဖွဲ့၃ဖွဲ့နဲ့သာတွေ့ဆုံမှာဖြစ်တဲ့အတွက်ညှိနှိုင်းမှုကတော့အဆင်မပြေခဲ့ပါဘူးလက်ရှိ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတည်တက်လာပြီးနောက်ပိုင်း27ရာစုပင်လုံညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပခဲ့ပြီးပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နေတဲ့ဆိုပေမဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးဆိုရေးမှာ MNDAA, TNLA, AA စတဲ့လက်နက်ကန်ဖွဲ့တွေပါဝင်ဖို့ကန့်သတ်ထားတာကြောင့်ငင်းချမ်းရေးအတွက်အခက်အခဲရှိနေအောင်မယ်လို့ရှမ်းပြည်နယ်ရေးကဲခတ်သူဒီသူလှုပ်တော်ကိုယ်စားလှယ်ဟောင်းဦးရဲသွန်းကနေတုံ့သပြောဆိုခဲ့ပါတယ်ခင်ဗျာ